အမေရိကန်ပြည်အောင်စုနဲ့မြန်မာအစိုးရတို့ကြားလူမောင်ခုံမှုတပ်ဖြတ်ရေးအတွက်ပထမဆုံးအကြိမ်ဖြစ်ဆွေးနွေးရမှာကျင်းနဲ့အားရမှုရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်အောင်စုကလူမောင်ခုံမှုတပ်ဖြတ်ရေးရုံးရဲ့ထူးထန်တမန်လူဝစ်စီရီပီကဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့မြန်မာရဲချုပ်ဗိုလ်မှူးချုပ်ဇော်ဝင်းဦးဆောင်တဲ့ဖွဲ့တို့နေပြည်တော်မှာဒီလာဆန်းကတွေ့ဆုံရမှာအလေးနဲ့ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကတင်းနာနေမှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။အားမလိုအပ်ပြီးခိုင်းစင်မှုလေလုံငန်းအတွက်လူတွေကိုမောက်ခုံမှုအရွယ်မရောက်သူတွေကိုဥပဒေမဲ့စုဆောင်းပြီးစစ်သားဖြစ်ခိုင်းစင်မှုစတဲ့ကိစ္စရဲ့အများပြားကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူဖြစ်ကတော့လူမောင်ခုံမှုရဲ့တားကောင်ဖြစ်ခဲ့ရသူတွေအတွက်အဓိကအာယုံဆိုင်ဆောင်ရွက်ဖို့နဲ့အဖြစ်ကျူးလွန်သူတွေကိုလည်းအရေးယူနိုင်မှုတွေပို့တွေကိုနှစ်နိုင်ငံအရာရှိတွေဆွေးနွေးခဲ့ကြတာပါ။ဆွေးနွေးမှုတွေဟာအကျိုးဖြစ်ထွန်းမှုရှိသလိုလူမောင်ခုံမှုတပ်ဖြတ်ရေးအတွက်နိုင်ငံ80ပူပေါင်းဆောင်ရေးအတွက်လည်းသဘောတူညီမှုရခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါရယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2013ခုနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာတဝန်းလူမောင်ခုံမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာစောင့်ကြည့်ရမယ့်အဆင့်ရှိတဲ့တိုင်းပြည်တစ်ခုဖြစ်နေတယ်တတ်မှတ်ဖော်ပြထားပါရယ်